ညမာဆိုးရတမ်ရုံနဲ့ NCA ပြည့်ရလက်မှတ်ရေးထိုးထားတဲ့ကရန်ယူကရင်မြူရာစီယုံလောက်ခံတမဟာငါဖာပုံခရန်တပ်ဖွဲ့တွေနဲ့ညမာစစ်တပ်တို့အကြားစီရေးသိမ်းမှနေချိန်မှာပဲဒီတပတ်စောပိုင်းကတိုက်ခိုက်မှုဖြစ်ပွားခဲ့တာပါတနင်္လာနေ့တုန်းကဖာပုံမြို့နယ်ဘက်မှာတပ်စခန်းတွေအတွက်ရိခတ်တင်ဖို့တဲ့မော်ရဂါဆွဲမိုင်းနဲ့တိုက်ခိုက်ခံရတယ်လို့ကရင်ပြည်နယ်ပြည်ခတ်တိုက်ခိုက်မှု ye kapo le ye kapo ho a me lwe bu ke ni da ma tru mo khwe mo pi u bo na ta me ne ya ma twan lai do ma chi twa de le swe mai de swe mai chi ya ne ya kan ya ya de
ဘာဘောခရင်တမန်ငါတိရဘက်မှာတမရောကလည်းညှိနှိုင်းမှုမရှိဘဲသွာလာနေလို့ပြေကမှုတွေဖြစ်ပွားနေရောင်း KNU ကရင်မျိုးသားစည်းရုံးထူထွေတွင်းမှုဘဒုစောရသူမှုကပြောပါရယ
်ရှိတယ်ပါလေဟိုပြောချင်တာကတော့ဒီကျွန်တော်တို့ညှိနှိုင်းလှုပ်ဆောင်မှုမရှိဘဲသွာလာမှုတွေလည်းပတ်သက်တော့အထူးမှုတော့ရှိနေကြတာပဲလေနော်
ဘာဘောမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုသိရှိဖို့တမရောပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးသမရုံအနေနဲ့ကဒေသဖွံ့ဖြိုးရေးစီမံချက်နဲ့လမ်းဖောက်နေတာလို့ပြောဆိုနေတယ်လို့ဒေသခံကရင်ယူတပ်ဖွဲ့တွေအနေနဲ့ကတော့စစ်ဗျူဟာရလက်နက်တိုက်ရင်အားစိုးချက်လှုပ်ရှားဖို့အတွက်လမ်းဖောက်တာလို့ပြောဆိုနေကြတာပါဒီနှစ်ပိုင်းကစပြီးတော့သမရုံနဲ့ကရင်ယူတပ်မငါတပ်မဟာသုံးတို့စိုက်ပွဲတွေကြောင့်ဒရင်မီနယ်ဖာပေါ်နဲ့ဘကိုးတိုင်းကြောက်ကြီးမြို့နယ်ကဒေသခံ9000ကျော်စစ်ဘေးသိမ်းရှောင်နေရပါတယ်ဒီစစ်ဆောင်တွေအတွက်ဒရိခါကူညီပေးရေးအတွက်တိုက်ပွဲဖြစ်ပွားနေစေမှုလုံခြုံရေးချင်နေရမတော်ရောက်နိုင်သေးဘူးလို့လည်းဖာပုံမြို့နယ်ကရင်လူငယ်အဖွဲ့ကစောကျော်လင်းဦးကပြောပါရယ
်အောက်ချစ်ပြစ်ခတ်မှုလေးတွေကတော့နေတန်းလို့တော့ရှိပါတယ်လောလောဆယ်ချင်းတဲ့ဒီဖာပုံရဲ့တောက်ကြီးရောပေါင်းမဆိုတော့9000ကျော်ပြီပေါ့နော်ဒရိခါတွေကတော့ပြတ်လတ်နေပြီဒရိခါပို့ဖို့ကလည်းဟိုလမ်းကြောင်းတွေညှိနေတာအဖြစ်ဖြစ်ဟိုညှိနေတော့မရှိသေးတဲ့
စစ်ဆောင်များစုဟာတောတောင်သွင်းတဲ့နေဆိုင်ရာကြီးရွာတွေမှာတိမ်းချောင်နေကြရပါတယ်မြန်မာနိုင်ငံမှာလည်းဖေဖော်ဝါရီလ3ရက်နေ့တနင်္လာနေ့မှာပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်သမ္မတယွန်းကအမိတ်ကြညာစာမှသိမ့်မြင့်ဆောင်2023နဲ့နိုင်ငံတော်အားအရေးပေါ်ခြေနေကြေညာခဲ့ပြီးနိုင်ငံတော်ရဲ့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးလုပ်ငန်းတွေကိုသမ္မတကာကွယ်ရေးဦးစီးချုပ်ထံအာဏာလွှဲပြောင်းလိုက်ကြောင်းကြေညာခဲ့ပါတယ်။သမ္မတကနေနိုင်ငံတော်အာဏာသိမ်းပိုက်လိုက်တာဟာပေါ်ဆောင်နေစေငင်းချည်လမ်းကြောင်းဆွတ်ယုတ်သွားတယ်လို့မြင်ကြောင်း KNU ကရင်မျိုးသားစည်းရုံးထွေထွေတွင်းမှုဘဒုစောရသူမှုကပြောပါတယ
်။အစီလမ်းကြောင်းကကျွန်တော်နိုင်ငံကိုပြည်ပြည်ပြည်ပြောင်းလဲသွားဖို့ဖြစ်တာ။ဆိုတော့အဲ့ဒီလမ်းကြောင်းတွေကနေပြီးတော့ဒီတရားဝင်ခုတစ်ခုအနေနဲ့ကတော့ဆွတ်ယုတ်သွားတဲ့သဘောဖြစ်တာပေါ့နော်။ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတဲတော့ကြီးမားတဲ့အောက်ဆက်တစ်ခုဖြစ်သွားတာပေါ့နော်။ဒီဘက်ကပဲဥတည်နေတာဝင်နေကျွန်တော်တို့ပြည်တွင်းမှာရောနိုင်ငံတကာနေတဲ့ရောကျွန်တော်တို့ငွေချိုင်းလောက်ကစီမှာရောအကုန်လုံးကတော့နောက်ပြန်ဆုတ်သွားတယ်လို့ပြောလို့ရပါတယ
်။သမ္မတကနေအာဏာသိမ်းတဲ့လောက်ရပေါ်မှာနိုင်ငံရေးပြဿနာကိုအင်အားသုံးဖြည့်ရှင်းတဲ့လောက်ရဖြစ်ကန့်ကွက်ကြောင်း NCA ပြည်ရတိုင်းသားလက်နက်ကန်ဖွဲ့ဆယ်ဖွဲ့ကနေမလေးကကြီးညာချက်ထုတ်ပြန်ထားပါတယ်။အခုလိုသမရော်ကနေအရေးပေါ်ခြေနေကြီးညာပြီးအနာသိမ့်လာတဲ့ပုံမှာကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာအတိုင်းအဝန်းကတော့ပြစ်တင်ပြောဆိုနေကြသလိုဖမ်းဆီးထားတဲ့လူတွေကိုပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုထားကြပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းလိန် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်